Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2014ဩဂုတ်လ18ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ19.25ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမအေးတနာကျော်ပါရှင်အီရန်နိုင်ငံမြောက်ပိုင်းမှာတည်ရှိတဲ့ဗျူဟာကျရေကာတာကြီးတစ်ခုနားမှာတော့အစ္စလာမစ်နိုင်ငံတော်စစ်သွေးကြွတွေနဲ့ကတ်စ်နဲ့အီရတ်တပ်ဖွဲ့ဝင်တွေဒီကနေ့ပဲတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ယူကရိန်းနိုင်ငံအရှိတ်အဟန်းမှာခွဲရရေးသဘုံတွေကယူကရိန်းစစ်လေတင်းကိုပစ်ချလိုက်ပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာသတင်းတွေနဲ့အတူဒေတာရင်းသတင်းတွေကိုလည်းဒီညနေပိုင်းမှာပြောပြပေးဖို့ရှိပါတယ်ကိုညံဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာတနင်္ဂနွေလုံးအတိုင်းအတာအပြစ်ခတ်ရစဲရေးသဘောတူစာချုပ်မူကျန်းကိုအပြစ်သက်ရေးဆွဲရေးကိုရန်ကုန်မြန်မာညီငယ်ရေးစင်တာမှာဒီကနေ့ထိရက်ဆက်ကျင်းပနေပါတယ်တိုင်းရင်းသားခေါင်းဆောင်တူရဲ့ညွှန်းလင်းချက်ကတော့
နောက်ဆုံးညီနန်းနဲ့ပွဲလို့ဘာလို့ပြောင်းလဲမှာလဲဒါပဲတချို့လေဟာလေးကြားရလဲဟိုနည်းနည်းပေါ့ပါဟာကျလှော်ချက်က
သတင်းတွေပြီးမှပဲတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းအနေနဲ့အတူနိုင်ငံတကာသတင်းလှော်တွေကိုလည်းတင်ဆက်အောင်ပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးတန်တာကျော်နဲ့ကိုငိမ့်ညံ့တို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံမြောက်ပိုင်းမှာတည်ရှိတဲ့ဗျူဟာကျရေကာတာကြီးတစ်ခုနားမှာအစ္စလာမစ်နိုင်ငံတော်အဖွဲ့အစည်းသွေးကြွားတွေနဲ့ကတ်စ်နဲ့အီရတ်တပ်ဖွဲ့ဝင်တွေဒီကနေ့ပဲတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ကတ်စ်တပ်ဖွဲ့တွေကအစည်းသွေးကြွားတွေပေါ်မှာအသာစီးရနေတယ်လို့သတင်းရရှိပါတယ်စနေနေ့တုန်းကတော့ဒီလအစောပိုင်းကအစည်းသွေးကြွားတွေထိန်းချုပ်ထားတဲ့မိုဆယ်ရေကာတာကိုပြန်သိမ်းယူဖို့တိုက်ခိုက်နေတဲ့ကတ်စ်နဲ့အီရတ်တပ်ဖွဲ့တွေကိုအမေရိကန်စစ်လေယာဉ်တွေကလေကြောင်းကနေပြီးကူညီပစ်ခတ်ပေးခဲ့ပါတယ်American စစ်တပ်လေကြောင်းကနေပြီးတော့ကိုးကောက်ပစ်ခတ်မှုကြောင့်ဂျီကာလူစီးမော်တော်ကားတွေပြီးတော့တန်ကြက်ကားကားတစီးနဲ့ Humvees စစ်ကားတွေပျက်စီးထိခိုက်သွားတယ်လို့ American စစ်တပ်ကပြောပါတယ်။လေကြောင်းစစ်ဆင်မှုထဲမှာတိုက်လေယာဉ်တွေအဝေးရင်းဒုံးယာဉ်တွေကိုအသုံးပြုတယ်လို့လည်းပြောပါတယ်။ Tigris မြစ်ပေါ်မှာဆောက်လုပ်ထားတဲ့ Mosul ရေကာတာဟာ Iraq နိုင်ငံရဲ့အကြီးဆုံးရေကာတာဖြစ်ပြီးတော့အဲဒီကနေတနိုင်ငံလုံးအတွင်းလျှက်စစ်ဆွဲအင်ထုတ်လုပ်ပေးနေတာဖြစ်ပါတယ်။စနေနေ့မှာပဲတခြားနေရာတွေမှာဆိုရင်တော့ Iraq နိုင်ငံမြောက်ပိုင်းကကိုချိုရွာကို Islamic နိုင်ငံတော်အဖွဲ့ကအစ်သေးကြွားတွေဝင်ရောက်စီးနင်းပြီးတော့လူနည်းစုယာဇတီဘာသာဝင်အများစုပါဝင်ရွာသားအယောက်80ကိုအစုလိုက်ပြုံးလိုက်တက်ပစ်လိုက်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အီရတ်နိုင်ငံမြောက်ပိုင်းတောင်တလုံးပေါ်မှာပိတ်မိနေတဲ့လူနည်းစုယာဇတီဘာသာဝင်ထောင်ပေါင်းများစွာကိုအစ္စလာမစ်နိုင်ငံတော်အဖွဲ့အစ်သွေးကြွားတွေတက်မပြစ်အောင်လို့တားဆီးတဲ့အနေနဲ့အမေရိကန်ကဒီလအစောပိုင်းကစလို့လေကြောင်းကနေပြီးတော့တိုက်ခိုက်မှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
။ယူကရိန်းနိုင်ငံကစစ်တမ်းတည်နေတဲ့အရှေ့ပိုင်းဒေသမှာတနင်္ဂနွေနေ့က Mi-29 ယူကရိန်းဂျက်တိုက်လေယာဉ်ကိုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပစ်ချခဲ့ပါတယ်။လေယာဉ်မှူးကတော့ဂျက်လေယာဉ်နဲ့အထူးပါမသွားဘဲခုံဆင်းနိုင်ခဲ့တာမို့သူ့ကိုလူဟန်ဒေသမှာသွားပြီးကယ်တင်ခဲ့ရတယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကပြောပါတယ်။တချိန်တည်းမှာပဲယူကရိန်းထဲကိုဝင်ဖို့ပြင်နေတဲ့မြပြလာတဲ့ရုရှားထောက်ပံ့ရေးမော်တော်ယာဉ်တန်းတွေကိုစတင်စစ်ဆေးဖို့ ICRC နိုင်ငံတကာကြက်ချိန်ဤအဖွဲ့တာဝန်ခံတွေဟာယူကရိန်းနယ်စပ်ကတဆင့်ရုရှားနိုင်ငံတွေကိုရောက်သွားပြီလို့ပြင်သစ်သတင်းကဖော်ပြပါဗျ။ဒီမော်တော်ယာဉ်တန်းကိုဘလို့စစ်ဆေးမယ်ဆိုတာနဲ့ပတ်သက်ပြီးစနေနေ့ကပဲ ICRC နဲ့သဘောတူညီချက်ရထားပြီလို့ ICRC ပြောခွင့်ရအမျိုးသမီးကသတင်းဌာနတွေကိုပြောပါတယ်။ဒီစစ်ဆေးမှုကိုဒီနေ့စတင်နိုင်ဖို့တော့မသေးကြဘူးလို့ပြောကြားခဲ့သလိုယူကရိန်းအရာရှိတွေက ICRC ကစစ်ဆေးမှုတွေစတင်နိုင်ပြီလို့ဆိုပါတယ်။ရုရှားနိုင်ငံကကမန့်ရှာစင်စကီမြို့ကလေးမှာထောက်ပံ့ရေးပစ္စည်းတွေတင်ဆောင်ထားတဲ့မော်တော်ယာဉ်အစင်းပေါင်း300လောက်ရောက်နေပြီးလူသားချင်းစာနာမှုဆိုင်ရာကူညီရေးပစ္စည်းတွေယူကရိန်းနယ်စပ်ကိုကျော်ဖြတ်ခွင့်ရဖို့စောင့်ဆိုင်းနေတာပါ။ယူကရိန်းတပ်တွေနဲ့ခွဲထွက်ရေးသမားတွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာပိတ်မိနေတဲ့ယူကရိန်းနိုင်ငံသားတွေကို ICRC ကဒီထောက်ပံ့ရေးပစ္စည်းတွေဖြန့်ဝေပေးဖို့တာဝန်ယူထားတာဖြစ်ပါတယ်ဒီမော်တော်ယာဉ်တွေကိုဆေးလွတ်တာဟာလူသားချင်းစာနာမှုဆိုင်ရာတတ်တတ်ပဲလို့ရုရှားအစိုးရကပြောပေမဲ့ယူကရိန်းအစိုးရကတော့ဒါဟာယူကရိန်းကိုဝင်ရောက်ကျူးကျော်ဖို့ပြည်ရဲ့စင်တာဒါမှမဟုတ်ရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေကိုလက်နက်တွေဖြည့်ပေးဖို့နီးလန်းရှာတာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်ရုရှားယူကရိန်းပြင်သစ်နဲ့ဂျာမနီနိုင်ငံကဂျာမနီနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဟာယူကရိန်းပြဿနာကိုဆွေးနွေးဖို့အတွက်ဒီကနေ့ဂျာမနီနိုင်ငံဘာလင်မြို့မှာတွေ့ကြဖို့စီစဉ်ထားပါတယ်
နိုင်ဂျီးရီးယားနိုင်ငံမှာအစ္စလာမစ်အစည်းအဝေးအဖွဲ့ Boko Haram တလောကပဲပြန်ပြီးဆွဲခဲ့တဲ့သူတွေကိုချက် လုံခြုံရေးတပ်ဖွဲ့ဝင်တွေကကယ်တင်ခဲ့ပြီလို့အရာရှိတွေကပြောပါတယ်။ချက်နိုင်ငံနေဆက်နာကနိုင်ဂျီးရီးယားမျိုးလေးတစ်မျိုးကိုစစ်သွေးကြွတွေပြီးခဲ့တဲ့သတင်းပတ်တနင်္ဂနွေနေ့မှာဝင်ရောက်စီးနှင်းပြီးတော့လူတချို့ကိုဖမ်းခေါ်သွားခဲ့တာပါ။လူ100လောက်ကိုပြန်ပေးဆွဲလာတဲ့အကြမ်းဖက်သမားတွေကိုနေဆက်အဖြတ်မှာချက်စစ်သားတွေကတားဆီးခဲ့ပါတယ်။ဘိုကိုဟာရမ်စစ်သွေးကြွတွေကိုချက်စစ်သားတွေဘာလုပ်လိုက်လဲပြီးတော့ကယ်တင်လိုက်တဲ့နိုင်ဂျီးရီးယားနိုင်ငံသားတွေကိုနေရက်ပြန်ပို့လိုက်ပြီလားဆိုတာတွေရှင်းရှင်းလင်းလင်းမသိရသေးပါဘူး။လူဦးရေတန်180ကျော်နေထိုင်တဲ့နိုင်ဂျီးရီးယားနိုင်ငံမှာကအဓိကမြောက်ပိုင်းမှာနေထိုင်တဲ့မွတ်စလင်တွေနဲ့နိုင်ငံတောင်ပိုင်းကခရစ်ယာန်ဘာသာဝင်တွေရဲ့အရေးအတွက်ကတူတူလောက်ရှိပြီးတော့ဘိုကိုဟာရမ်ကနိုင်ဂျီးရီးယားကိုအစ္စလာမစ်နိုင်ငံတော်အဖြစ်နဲ့သွတ်သွင်းနေတာပါ။ဘိုကိုဟာရမ်အဖွဲ့ဟာနိုင်ငံအရှေ့မြောက်ပိုင်းမှာလူပေါင်းရာပေါင်းများစွာကိုပြန်ပေးဆွဲပြီးတော့သူတို့အဖွဲ့တွေသွင်းဒါမှမဟုတ်အခိုင်းအစေပြုဒါမှမဟုတ်ရင်လည်းဇနီးမယားအဖြစ်နဲ့အောက်ယူတတ်ကြပါလိမ့်ရှင်။
ညမထွေရအမိန်ထုတ်ပြန်ထားတဲ့အမေရိကန်ပြည်ထောင်စုမင်ဇူရီပြည်နယ်မှာဒီနေ့အစောပိုင်းမှာလူတယောက်တနက်နဲ့အပစ်ခံရပြီးဒဏ်ရာအပြင်းထန်ရကာလူ9ယောက်အဖမ်းခံခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရဲတွေကမျက်ရည်ရိုးဘုံးတွေမိခိုးဘုံးတွေသုံးပြီးညမထွေရအမိန်ကိုလိုက်နာဖို့ဆောင်ရွက်ခဲ့တာမှာအခုလိုဖြစ်ခဲ့တာပါ။ဩဂတ်စ်လ9ရက်နေ့ကလန်ဒန်မှာ10ကျော်တက်လူမဲတအုပ်ကိုလူဖြူအရာရှိတအုပ်ကပစ်တက်ခဲ့တဲ့အမေရိကန်အလဲပိုင်းစိန့်လူးဝစ်နာကဖာဂူဇန်မြို့မှာအခုလိုဖြစ်ခဲ့တာဖြစ်ပါတယ်။ညာပေါင်းများစွာရဲရီနဲ့ဆန္ဒပြသူတွေအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပြီးညမထွက်ရအမိန့်နဲ့အရေးပေါ်အခြေအနေကိုမစ်ဇူရီပြည်နယ်အုပ်ချုပ်ရေးမှူးဂျေးနစ်စင်ကကြေညာခဲ့ရတာဖြစ်ပါတယ်။အခုလိုစနေနေ့ကကြေညာခဲ့တဲ့အရေးပေါ်အခြေအနေဟာလူတွေကိုအတန်တိတ်အောင်လှုပ်တာမဟုတ်ပဲဒီအတိုင်းဝိုင်းထဲမှာလူရက်မှုတွေလုပ်နေတဲ့လူအချို့ကိုဖမ်းဖို့ဖြစ်တယ်လို့မစ္စတာနစ်စင်ကပြောပါတယ်။တောက်ကြနေညကစတိုးဆိုင်တွေကိုဝင်ရောက်လူရက်ခဲ့တဲ့လူတွေကိုတားဆီးခဲ့တဲ့နိုင်ငံသားတွေကိုလည်းကျေးဇူးတင်ပါတယ်လို့သူကပြောခဲ့ပါတယ်။တည်ဆုံးခဲ့ရသူမိုက်ကယ်ဘရောင်းတနက်နေ့အပြစ်မခံရခင်ကစတိုးဆိုင်တမျှမှုမှာပါဝင်ပြီးဆိုင်ဝင်နှန်းကိုချိန်ချောက်ခဲ့တဲ့ဗီဒီယိုကိုဖာဂူဆန်ရဲတပ်ဖွဲ့ကထုတ်ပြန်အပြီးမှာအခုလိုအကြမ်းဖက်မှုတွေထပ်ဖြစ်တာဖြစ်ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်သတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။အာရှဒေတာတလွားကကက်သလစ်ခရီးယန်ဖုံးတော်ကြီးတွေအနေနဲ့မတူကွဲပြားတဲ့ယဉ်ကျေးမှုတွေကလူတွေရဲ့အတန်တွေကိုကြားအောင်နားထောင်ကြဖို့ပြီးတော့ကိုဘာကိုလည်းကက်သလစ်ဘာသာဝင်ပိသအောင်ကျင့်ကြံကြဖို့ပုပ်ယဟန်မင်းကြီးဖရန်စစ်ကတိုက်တွန်းသွားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမြောက်ချွန်ချွန်ပြည်နယ်ကဟဲမီမာတာဒမ်ဟိုလီဂရောင်းတင်ကြိုင်မြေမှာဒီကနေ့ပဲဖုံးတော်ကြီးအပါ60နဲ့တွေ့ဆုံတော့ပုပ်ယဟန်မင်းကြီးဖရန်စစ်ကတရုတ်နဲ့မြောက်ကိုရီးယားလိုနိုင်ငံတွေအနေနဲ့ပုပ်ယဟန်မင်းကြီးရဲ့ Vatican ကျောင်းတော်နဲ့တေချာဆွေးနွေးပြောဆိုဖို့တိုက်တွန်းသွားပါတယ်။တရုတ်နိုင်ငံဟာ1949ခုနှစ်မှာကွန်မြူနစ်ပါတီအာဏာရလာခဲ့တဲ့က Vatican နဲ့တရားဝင်ဆက်ဆံရေးကိုဖျက်တောက်ခဲ့တာပါ။ပွင့်လင်းလွတ်လပ်တဲ့အတွေ့အခေါ်ရှိတဲ့သူတိုင်းနဲ့ပြောဆိုဆွေးနွေးဖို့ရိုမန်ကက်သလစ်အသင်းတော်ကအရေးသမားတယ်လို့ပုပ်ယဟန်မင်းကြီးကပြောပါတယ်။ဟမ်မီမာတာဒမ်ဟိုလီဂရောင်းတင်ကြိုင်မြေဟာဂျိုစီယွန်မင်းလက်ထက်မင်းဆက်လက်ထက်1866ခုနှစ်နဲ့1882ခုနှစ်ကြားမှာရိုမန်ကက်သလစ်ဘာသာဝင်တထောင်ကျော်ကိုအရှင်းလက်လက်မြုပ်နှံခဲ့တဲ့နေရာဖြစ်ပါတယ်။ငါးရတာအာရှခီးစဉ်ရဲ့၄ရက်မြောက်နေ့ဒီကနေ့တင်းငရယ်နေ့ညပိုင်းမှာတော့ပုပ်ယဟန်မင်းကြီးကအာရှလူငယ်များနေ့အတွက်လူပြေးသက်အများကြီးကိုဝတ်ပြုဆုတောင်းပွဲကျင်းပပေးမှာဖြစ်ပါတယ်ရှင်။
ဟောင်ကောင်ကျွန်းကငွေကြေးဈေးကွက်ကိုပိတ်ဆို့ဆန္ဒပြဖို့ချင်းချောက်ခဲ့တဲ့ဒီမိုကရေစီရေးဆန္ဒပြသူတွေကိုတံပြန်ဆန္ဒပြဖို့လူထောင်ပေါင်းများစွာဟာဒီနေ့မှစုဝေးခဲ့ကြပါတယ်။ဗြိတိန်ကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်မှာနိုင်ငံရေးအပြောင်းလဲတွေတောင်းဆိုတာနဲ့ပတ်သက်ပြီးအခုလိုကွဲပြားမှုတွေဖြစ်ပေါ်လာနေတာပါ။တရုတ်လိုလားသူနဲ့ဒီမိုကရေစီလိုလားသူတွေဟာအခုလိုအပြန်အလှန်ဆန္ဒပြနေတာဟာဟောင်ကောင်ရဲ့အနာဂတ်နိုင်ငံရေးနဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့ဘယ်လိုပုံဖော်မလဲဆိုတဲ့စိန်ခေါ်မှုတွေကိုပြသနေတာပါ။တရုတ်လိုလားသူဒီမိုကရေစီနဲ့ငြိမ်းချမ်းရေးမဟာမိတ်အဖွဲ့ကသူတို့ဟာလည်းငြိမ်းချမ်းရေးကိုလိုလားပြီးအကြမ်းဖက်မှုတွေကိုမလိုလားပါဘူးလို့ပြောပါတယ်။ပြီးတော့2019ဟောင်ကောင်ကျွန်းမှာစစ်မှန်တဲ့ရွေးကောက်ပွဲကိုကျင်းပခွင့်မပေးရင်ငွေကြေးဈေးကွက်ကိုပိတ်ဆို့ဆန္ဒပြမယ်လို့ရက်ကိုရှုံချလိုက်ပါတယ်။ဒီလိုလို့ရက်ဟာဟောင်ကောင်ရဲ့စီးပွားရေးနဲ့ကောင်းသတင်းကိုထိခိုက်စေလိမ့်မယ်လို့လည်းဆိုပါတယ်။
အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမှာကျွန်းတွေကကုလူနေတဲ့တင်မောဒဇင်မှောက်သွားလို့နိုင်ငံသားခေသွား15ဦးပျောက်ဆုံးနေတယ်လို့အင်ဒိုနီးရှားရှာဖွေကယ်ဆယ်ရေးအရာရှိတူကပြောပါရယ်။လွန်မော့ကျွန်းကနေပြီးတော့ကိုမိုဒိုကျွန်းကိုအသွာတင်မောနစ်မြုပ်သွားလို့လူ10ဦးကိုတော့ကယ်ဆယ်ထားနိုင်တယ်လို့မစ္စတာဆူရာမန်ကရိုက်တာသတင်းဌာနကိုပြောသွားခဲ့တာပါ။ရ ခရင်ဝင်တန်း၅ဦးနဲ့နိုင်ငံခြားခီးသွွားအယောက်၂၀လိုက်ပါလာတဲ့တင်မော်ကလွန်ဘော့ကျွန်းကနေပြီးကြာသာရေးညပိုင်းမှာထွက်သွားခဲ့ပေမဲ့လည်းစနေနေ့ည9နာရီလောက်မှာနင်းမြုပ်ထားသွားခဲ့တာဖြစ်ပါတယ်။အဲ့ဒီသတင်းကိုတော့တင်းငရီမနဲ့8နာရီလောက်ကြာတော့မှတာဝန်ရှိသူတွေရရှိခဲ့တာပါ။ဆက်သွေးရေးညံပြင်းမှုတွေကြောင့်ရှောက်ဖွေကယ်ဆယ်ရေးအဖွဲ့တွေဆီလွတ်ဖို့ကြံ့ကြာခဲ့ပါတယ်ရှင်။
အနောက်အာဖရိကမှာအီဘိုလာအပြင်းထန်ဆုံးကူးစက်ခံရတဲ့နိုင်ငံတွေဖြစ်တဲ့ဂီနီ၊လိုင်ဘေးရီးယားနဲ့ဆီယာလီယွန်းနိုင်ငံကခရီးသွားတွေကိုနယ်စပ်ကနေနိုင်ငံအတွင်းဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီလို့ကညာနိုင်ငံကကြေညာလိုက်ပါတယ်။ဒီရောဂါပိုးကူးစက်မှုအခြေအနေကိုအများကြီးရှော့တွက်ထားကြတယ်။ဒီလိုကူးစက်မှုဟာအချိန်တော်ကြာဖြစ်နေမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောတဲ့ပေါ်အခြေခံပြီးအစိုးရအနေနဲ့အခုလိုဆုံးဖြတ်ခဲ့တာလို့ကညာကျန်းမာရေးဝန်ကြီးဌာနကမနေ့ကပြောခဲ့ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးတနာကျော်နဲ့ကိုငင်းညံ့တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်ပေးနေတဲ့ season ကိုရေဒီယိုကသာမကပဲ VOA internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတွားရောက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုနားဆင်ရပါမယ်တနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ်မူကြမ်းအပိသက်ရေးဆွဲနိုင်မှုအတွက်ဒုတိယမြောက်နေ့အဖြစ်အစိုးရနဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့တွေမနေ့ကဆက်လက်ဆွေးနွေးခဲ့ကြပေမဲ့သဘောတူညီချက်အပြည့်ဝမရသေးပဲဆွေးနွေးပွဲကိုဒီကနေ့ထိရပ်တိုးပြီးဆက်လုပ်နေပါတယ်။နှစ်ရက်ကြာကျင်းပဖို့စီစဉ်ထားခဲ့တဲ့အဲ့ဒီဆွေးနွေးပွဲမှာစစ်တပ်နဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့ကြပြီးဘယ်အပိုင်းတွေမှာသဘောတူညီမှုတွေမရသေးတာပါလဲ။အသေးစိတ်ကိုမန္တနာချမ်းကပြောပြပါမယ်ခင်ဗျာ
။ဟုတ်ပါတယ်။အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCT တို့ဟာတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်ဒုတိယမူကြမ်းထဲမှာပါဝင်တဲ့တပိုင်းဆိုင်ရာကိစ္စတွေနဲ့အပြစ်ခတ်ရစဲရေးဆိုင်ရာကိစ္စရပ်တွေကိုဒုတိယမြောက်နေ့ဖြစ်တဲ့စနေနေ့ကဆက်လက်ဆွေးနွေးကြတာဖြစ်ပါတယ်။မနေ့ကဆွေးနွေးပွဲအပြည့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့စာချုပ်မူကြမ်းမှာပါဝင်တဲ့အခန်း9ခန်းထဲကအခန်း၄ခန်းကိုသဘောတူထားပြီးဖြစ်ပြီးကျန်3ခန်းကိုတော့ဒီကနေ့မှဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့ NCCT အဖွဲ့ခေါင်းဆောင်ဘဒိုစော့ကွယ်ထူးဝင်းကပြောပါတယ
်သူတို့ဖြစ်စစ်ပစ်ဆိုင်ရာကိစ္စတွေအပြစ်ခတ်ရစေးဆိုင်ရာကိစ္စနဲ့အပြစ်ခတ်ရစေးခိုင်မာဆိုင်ရာတဲ့အခန်းတွေကိုကျွန်တော်ပြီးသွားပါတယ်ကျန်တဲ့အချက်တွေခန်း9ရဲ့6ရဲ့ခွန်ရဲ့ကြတော့ကျွန်တော်မင်းနဲ့ပြန်ဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်
ဒီကနေ့ဩဂတ်လ18ရက်နေ့မှာဆက်ဆွေးနွေးသွားမယ့်အခန်း969ကတော့လူခွင့်ရေးပြဿနာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိစ္စရပ်တွေပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့ MPC မြန်မာငြိမ်းချမ်းရေးစင်တာမှအကြီးတန်းအကြံပေးဦးလာမောင်ရွှေကတော့ကျန်နေတဲ့အခန်း3ခန်းထဲကအဓိကဆွေးနွေးသွားရမှာအခန်းတစ်ခန်းလောက်ပဲရှိတာမို့3ရက်တာဆွေးနွေးပွဲပြီးသွားရင်တော့စာချုပ်မူကြမ်းကိုအပြစ်သတ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ဆွေးနွေးပွဲမှာတက်ရောက်နေတဲ့ကရင်ပြည်နယ်ဖားပုံမြို့နယ်မဲဆန္ဒနယ်မှာအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစောသိမ့်မြအောင်ကလည်းဒီဆွေးနွေးပွဲနဲ့ပတ်သက်တဲ့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောခဲ့ပါတယ
်။နောက်ဆုံးညနေနဲ့ပွဲလို့အဘတော့ပြောင်းလဲမှာလေ။ဒါပဲတချို့လေဟာလေးကြားရလဲဟိုနည်းနည်းပါးပါးဟာကျလှူချက်ကနည်းနည်းရှိနေနည်းနည်းပါးပါးပဲ
။ဒါအပြင်ဦးလာမောင်ရွှေကလည်းတနိုင်ငံလုံးပြည်ခတ်ရစဲရေးသဘောတူစာချုပ်ဒုတိယမူကြမ်းနဲ့ပတ်သက်ပြီးတော့နှစ်ဖက်ကိုယ်စားလှယ်တွေကြား90ရာခိုင်နှုန်းလောက်ညှိနှိုင်းနိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီ3ရက်တာဆွေးနွေးပွဲပြည့်ပြတ်သွားရင်တော့ဩဂတ်လ18ရက်တနင်္လာနေ့ကျရင်အစိုးရတိုင်းရင်းသားလက်နက်ကိုင်တွေနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီတွေအကြားသုံးပွင့်ဆိုင်ဆွေးနွေးပွဲကိုအလွတ်သဘောပြုလုပ်သွားဖို့ရှိတယ်လို့ဦးလာမောင်ရွှေကအခုလိုပြောခဲ့ပါတယ်
။18ရက်နေ့မှာမဖိတ်ကြားထားတဲ့နိုင်ငံရေးပါတီအားလုံးပေါင်းစုပေါင်း34ပါတီကလူတွေနောက်ဆရာဦးကဘုန်းတို့ရှိရ NCD ကကောင်းဆောင်နေတဲ့ပဲနောက်ကျွန်တော်တို့ပြည်သူ့မြန်မာပြည်ပေါ်ဆောင်တဲ့ငန်းပေါ်ပြီးကောင်းဆောင်နေတဲ့ပြီးတော့အဲ့ဒါစူးလေးပဲကျွန်တော်အဲ့ဒါလုပ်ပ
ါရန်ကုန်ကမြန်မာငြိမ်းချမ်းရေးစင်တာမှာ3ရက်ကြာကျင်းပတဲ့ဒီတနိုင်ငံလုံးပြည်ခက်ရဲ့ဆဲရေးဆိုင်ရာသဘောတူစာချုပ်ဒုတိယမူကြမ်းအပြည့်အစုံရေးဆွဲရေးဆွေးနွေးပွဲပထမနေ့ကတော့တိုင်းသားတွေဘက်ကတောင်းဆိုတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့စကားလုံးအသုံးနှုန်းကိုအစိုးရဘက်ကလက်ရောခဲ့ပြီးဖက်ဒရယ်တက်မတော်ဖွဲ့စည်းရေးနဲ့ဆိုင်တဲ့အပိုင်းကိုတော့ဒီမူကြမ်းမှာမထည့်သွင်းပဲနိုင်ငံရေးဆွေးနွေးပွဲတွေကြမှာထည့်သွင်းမှုနှစ်ဖက်သဘောတူခဲ့ကြတာကြောင့်ညှိနှိုင်းမှုခက်ခဲနေတဲ့အပိုင်းကိုကျော်လွှားနိုင်ခဲ့တာလည်းဖြစ်ပါတယ်။နှစ်ဖက်ကိုယ်စားလှယ်တွေအနေနဲ့အခုဆွေးနွေးပွဲကနေရလာမယ့်ရလဒ်တွေကိုသူတို့ခေါင်းဆောင်တွေစီတင်ပြကြရအောင်မှလည်းဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ လာမဲ့လာအတွင်တိုင်းသားလက်နက်ကိုင်တွေနဲ့တနိုင်ငံလုံးပြစ်ခတ်ရေးစည်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတော့တိတ်မကြခင်မှာပဲနိုင်ငံရေးတွဲဆုံဆွေးနွေးပွဲကြီးကိုကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်ရှင်
။မနန္ဒချန်းပြောပြသွားတာပါ။အခုကျွန်တော်တို့အတန်လွှင့်နေတဲ့အခုချိန်ထိကိုပဲဒီတနိုင်ငံလုံးအပြစ်ရစည်စာချုပ်မူကြမ်းကိစ္စဆွေးနွေးနေကြဆဲဖြစ်ပါတယ်။နောက်ဆက်တွဲဖြစ်ပေါ်တိုးတက်မှုတွေကိုည9နာရီ VOA အစီအစဉ်တွေတင်ဆက်တဲ့အခါမှာတော့တင်ပြသွားနိုင်ဖို့ကြိုးစားနေပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြပါမယ်။ဂါဇာကမ်းမြောင်နဲ့ကပ်နေတဲ့အစ္စရေးရက်ကွက်တွေဟာအစ္စရေးဘက်ကိုဒုံးကျည်3,000ကျော်ပစ်ခတ်ခဲ့တဲ့တလကြာပဋိပက္ခကနေပြန်လည်နလန်ထူနိုင်အောင်စ조사နေကြတယ်ဖြစ်ပါတယ်တချို့ဆိုဟိုအခုဆိုလို့ရှိရင်တချို့တွေကနေအိမ်ကိုပြန်ရောက်လာကြပြီဆိုပေမဲ့စိုးရိမ်မှုတွေကတော့ရှိနေသေးပါဂါဇာနေဆက်နဲ့တမိုင်တော်မဝေးတဲ့ဖဲအာဇာရွာလေးမှာ VOA သတင်းတောက် Scott Bot အဲ့ဒီကနေသတင်းပေးပို့ထားတာကိုမအေးသနာကျော်ပြောပြပါမယ်
ဖဲအာဇာမြို့လေးမှာဒီလုံသမားတွေပြင်ဆင်နေတဲ့အိမ်ခေါင်းမှုကဂါဇာကလာတဲ့ဒုံးကျည်ကြောင့်ပျက်စီးသွားခဲ့ရပါတယ်။ဘယ်သူမှတော့ထိခိုက်မသွားခဲ့ပါဘူး။ပြည်ပခါဆောက်ဖြစ်ပြီးဆိုကြဲကလည်းဒေသနဲ့အများစုကအိမ်ဆောင်လောက်ပဲထားခဲ့ပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းသွားခဲ့ကြတာပါ။ဒီလူရေ800လောက်နေထိုင်တဲ့မြို့လေးကိုပြည်ပခါအတွင်းမှာဒုံးကျည်15ကျင်းကျခဲ့တာပါ။ဒေသကောလိပ်ရဲ့အကြီးအကဲအမျိုးသားဆိုရင်အလောက်ကနေပြီးတော့အိမ်ပြန်လမ်းမှာဒုံးကျည်စံမှန်သွားခဲ့ပါတယ်။ဒီပေအော်အတန်ကြားပေမဲ့လည်းအခါခွဲယူဖို့အချိန်မမီတော့ပါဘူး။ဆီယမ်မတူဖြစ်တဲ့ Ori Sedigavish ကလည်းအချက်ပေးအော်အတန်မိသားနဲ့သူ့ကလေး၄ယောက်ကိုဘုန်းကိုခန်းထဲကိုအချိန်မီရအောင်လို့မနှဲလို့ရတယ်လို့ပြောပါရယ်
။ In the middle of the night there is an alarm and they have 15 seconds 15 seconds
ညလေကောင်မှာအချက်ပေးတန်ထမီတော့ကွန်ကရစ်နဲ့စောက်ထားတဲ့ဘုန်းကိုအခန်းထဲကိုအရောက်ပြေးဖို့ကျမမှာအချိန်15စက္ကန့်ပဲရတယ်လေ။ဘယ်ကလေးတွေကိုအရင်သွင်းရမလဲဆိုတာလည်းစဉ်းစားရသေးတယ်။
သူတို့မြို့သားကဆက်ဒရော့မြို့ကတော့ဂါဇာကိုဟားမတ်ထိန်းချုပ်လိုက်ခတဲ့ကတော်တော်လေးအထိနာခဲ့တဲ့မြို့ဖြစ်ပါတယ်။မြို့ကိုကျထားတဲ့ခြေစံတွေကိုဒီရဲစခန်းမှာတွေ့နိုင်ပါတယ်။မြို့သူမြို့သားအများအပြားကတော့သူတို့အစိုးရကိုဒေါသထွက်နေကြတာလို့မြို့တော်ဝန်ဟောင်းအလီမော်ယယ်စ်ကဆိုပါတယ
်။ Because somehow somewhere people in this place believing thatprobably the israelis
ဒီနေရာမှာလိုအပ်နေတဲ့လုံခြုံရေးကိုအစိုးရကမဖြည့်ဆည်းပေးနိုင်ဘူးလို့တချို့လူတွေတွေးနေကြပါပြီ
။တချိန်တည်းမှာပဲဖဲအာဇာမှာလို့မျိုးစီပင်လုပ်သားတွေရှင်းလင်းရေးတွေဆက်ပြီးတော့လှုံ့ဆော်နေပါတယ်။လွန်ခဲ့တဲ့250ကျော်ကမိဘတွေဖြစ်သူစတီးခဲ့တဲ့ဒီမျိုးလေးမှာပဲဆီယမ်မာဆက်ဒီကဗစ်မွေးတာပါ။သူ့တသက်လုံးနဲ့ဒီမှာပဲနေထိုင်ကြီးပင်းခဲ့ပါတယ
်။ Now it's the first time in my all 43 years that I live here in this kibbutz.that I am thinking about
ဒီမျိုးလေးမှာကျမတသက်လုံး43နှစ်ကြာအောင်နေလာခဲ့တာအခုတော့ဒီကနေထွက်သွားဖို့စဉ်းစားနေရပြီ
ဒီစစ်ပွဲက6နှစ်အတွင်းမှာ3ချိန်မြောက်မလို့အချိန်မြင့်စိုးတိတ်တိတ်နဲ့နေနေရတဲ့သူ့ရဲ့ကလေးတွေမှာလည်းစစ်ရဲ့ဒဏ်တွေတွေ့နေရတယ်လို့ဆိုပါတယ
် we just we don't know and it's very sad to live life like that so even if you see there nobody got killed
မပြောတတ်တော့ပါဘူးရှင်ဘဝကိုဒီလိုနေထိုင်ရတာတော်တော်တော့ဝမ်းနေစရာကောင်းပါတယ်တေးတာကြေးတာကိုကိုမျက်စိနဲ့မတွေ့ရရင်တော့မှအချက်ပေးတန်တစ်ခါမြည်တိုင်းကိုမမြင်ရတဲ့နေရာမှာလူကတော့တေးတာပဲဒါနဲ့ပဲကျမတို့ကိုတေးအောင်တတ်နေကြတာပ
ါဒီလိုသာတိုက်ခိုက်မှုတွေနဲ့တန်တရာလဲနေမယ်ဆိုရင်တော့တပိုင်းတနိုင်လဲရစိုက်ပျိုးရေးနဲ့ပလတ်စတစ်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေကိုထိခိုက်စေမှာကိုရက်ရွာတိုင်းဝိုင်းခေါင်းဆောင်တွေစိုးရိမ်နေကြပါတယ်ရှင်
မအေးသန္တာကျော်တင်ပြခဲ့တာပါအခုတော့ဩစတြေးလျဘက်ကအခြေအနေကိုကြည့်ရအောင်ပါစစ်သွေးကြွအဖွဲ့တွေမှာကူညီတိုက်ခိုက်ပေးဖို့အတွက်ဩစတြေးလျနိုင်ငံသား150လောက်ဟာအစ္စလမ်နိုင်ငံတွေအပါအဝင်အခြားနိုင်ငံခြားတိုင်းပြည်တွေကိုထွက်ခွာသွားကြတယ်လို့ဩစတြေးလျအစိုးရကခန့်မှန်းထားပါတယ်ဒါပေမဲ့ဆီးရီးယားနဲ့အီရန်လိုပြည်ပကဖြစ်နေတဲ့နိုင်ငံတွေကိုသွားပြီးတိုက်ခိုက်ရေးသမားတွေအဖြစ်သွားရောက်ကူညီတာမျိုးမဖြစ်ရအောင်သူတို့အနေနဲ့ကျိုးပန်းဆောင်ရွက်နေပါတယ်လို့ဩစတြေးလျကမွတ်စလင်ဘာသာရေးခေါင်းဆောင်တွေကပြောပါတယ်။ဖီလ်မာဆာဆစ်ဒနီမြို့ကပေးပို့လာတဲ့သတင်းလွှာကိုတင်ပြခြင်းပါတယ်။ဆီးရီးယားနဲ့အီရန်ကစစ်ပွဲတွေမှာတွားရောက်ကူညီတိုက်ခိုက်ဖို့ဩစတြေးလျကနေမွတ်စလင်အစွန်းရောက်တွေထွက်ခွာသွားတာဟာစေချိန်တက်မနေရှိနေပြီလို့ဩစတြေးလျအစိုးရကခန့်မှန်းထားပြီးအဲ့ဒီကိစ္စဟာသူတို့နဲ့သက်ဆိုင်မှုမရှိပါဘူးလို့ဩစတြေးလျမှာရှိတဲ့အစ္စလမ်ဘာသာရေးခေါင်းဆောင်တွေကပြောပါတယ်။ဆီးရီးယားအစိုးရတပ်ဖွဲ့ဝတ်စုံဝတ်ပြီးကိုမာလက်နက်တွေတပ်ဆင်ထားတဲ့ဩစတြေးလျနိုင်ငံသားမွတ်စလင်ဘာသာဝင်တဦးရဲ့ဓာတ်ပုံပေါ်ထွက်လာခဲ့ပြီးနောက်ဩစတြေးလျနိုင်ငံသားအစွန်းရောက်မွတ်စလင်2ဦးကိုဩစတြေးလျအစိုးရကပြီးခဲ့တဲ့လအတွင်းမှာဖမ်းဝရမ်းထုတ်ထားခဲ့တာဖြစ်ပါတယ်။ ဩစတြေးလျနိုင်ငံမှာရှိတဲ့နျူကလ িয়ার ဓာတ်ပေါင်းဖို့တစ်ခုကိုဘုံခွဲဖို့ကြံစီတဲ့အစွန်းရောက်အဖွဲ့နဲ့ဆက်နွယ်နေတယ်ဆိုပြီးတန်တရာဖြစ်ခံရသူကာလက်ရှာရော့ဆိုတဲ့မွတ်စလင်တဦးကိုတော့ဩစတြေးလျအစိုးရကဖမ်းဆီးထောင်ချခဲ့ပါတယ်ရှာရော့ရဲ့အသက်9နှစ်အရွယ်သားကလည်းသူ့ရဲ့လက်ထက်မှာခေါင်းပြက်ကြီးကိုကင်ထားတဲ့ဓာတ်ပုံတစ်ခုဟာဆီးရီးယားနိုင်ငံဘက်ကနေထွက်ပေါ်လာတာကြောင့်လည်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကဘာတလွှားမှာဆက်စုပ်ယွန်ရှာစရာဖြစ်ခဲ့ပြီးအချမ်းဘက်သမားတွေအဖြစ်တန်တရာရှိသူတွေကိုအလွယ်တကူဖမ်းဆီးထိန်းသိမ်းနိုင်ဖို့ဩစတြေးလျရဲတွေကိုအစိုးရကလုတ်ပိုင်ခွင့်ပေးပေးလာခဲ့ပါတယ်။အဲ့ဒါအပြင်နိုင်ငံသားကိုခီးသွွာလာခွင့်ပေါ်မှာလည်းပိုပြီးကန့်သတ်ချုပ်ချယ်မှုတွေရှိလာပါတယ်။ဩစတြေးလျမှာရှိတဲ့အစ္စလမ်ကောင်စီရဲ့အကြီးအကဲဘာမော့ခ်အီဘရာဟင်အဘူမိုဟာမက်ကတော့ဩစတြေးလျမှာအစ္စလမ်ဘာသာဝင်9သိန်းလောက်ရှိပြီးသူတို့မွတ်စလင်အတိုင်းဝိုင်းအနေနဲ့အချင်းချင်းကြမှာဒီလိုအစွန်းရောက်လွတ်ရက်တွေကနေဝေးသွားရအောင်အစ္စလမ်လူငယ်တွေအပေါ်ထိန်းချုပ်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောပါတယ
်။ These people should be re-educated. We are working on this. We have methods that work on the correction of their ideas.
ဒီလူတွေကိုပြန်ပြီးလေ့ကျင့်သင်ကြားပေးဖို့လိုပါတယ်။ဒီအတွက်လည်းကျွန်တော်တို့လှုပ်ဆောင်နေပါတယ်။တို့အတွေးမှားတွေကိုပြင်နိုင်မဲ့နည်းလမ်းတွေကျွန်တော်တို့မှာရှိပြီးစူးစမ်းပြုပြင်သွားမှာပါ။ကျွန်တော်တို့စီကဆရာတွေကလည်းဒီနိုင်ငံမှာမွေးကြတဲ့လူငယ်တွေပါဒီဘာသာရဲ့နယ်ပယ်မှာကျွမ်းကျင်ကြသူတွေဖြစ်ပါတယ်
။ဩစတြေးလျနဲ့အမေရိကန်နိုင်ငံတို့ဟာသူတို့ပြည်တွင်းမှာအစွန်းရောက်မွတ်စလင်တွေပိုပြီးဖြစ်ထွန်းလာနေတဲ့ကိစ္စကိုစိုးရိမ်ကြောင်းရှီလာကုလသမဂ္ဂညီလာခံမှာဆွေးနွေးသွားဖို့ရှိပြီးကမ္ဘာနိုင်ငံတွေရဲ့တုံ့ပြန်မှုကိုလည်းမျှော်လင့်နေပါတယ်။ဩစတြေးလျအစိုးရကထုတ်ပြန်ထားတဲ့အကြမ်းဖက်မှုနှိမ်နှင်းရေးဥပဒေသစ်ကမွတ်စလင်အတိုင်းဝန်းကိုနှိပ်ကုပ်ဖို့ဖြစ်တယ်လို့ဝေဖန်မှုတွေပေါ်မှာတော့ဩစတြေးလျအစိုးရကငြင်းဆန်ထားပါတယ်ခင်ဗျာ။
ရချင်မှာခင်ဗျာမြန်မာနိုင်ငံမှာပြောပြောနေကြတဲ့အလုတ်ဟုသမျှဂုံရှိစွာဆိုတဲ့ဇကားဟာဘလောက်အထိမှန်ကန်ပါသလဲအောက်ခြေကအများတကာမလုတ်ချင်တဲ့အလုတ်တွေကိုလုတ်နေသူတွေအပေါ်ကျန်တဲ့သူတွေရဲ့ဆက်ဆံရေးနဲ့အမြင်တွေကရောဘလို့ရှိပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဒက်ရလီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA ကတနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အီဘိုလာနဲ့ပတ်သက်ပြီးတင်ပြပါမယ်။အနောက်အာဖရိကမှာလူအများပြားကိုတည်ကြည်ပျက်စီးစေခဲ့တဲ့အီဘိုလာကိုနှိမ်နင်းနိုင်မယ်လို့သူယုံကြည်တဲ့အကြောင်းနိုင်ငံကကြက်ချီနေတဲ့လာချမ်းဤအဖွဲ့ရဲ့ဥက္ကဋ္ဌကပြောပါတယ်။ဒါပေမဲ့ဒီယောဂါပိုပြန့်နှံ့မှုကိုထိန်းချုပ်ဖို့ကအချိန်ကအရေးကြီးပါတယ်လို့သူကသတိပေးပါတယ်။ဂျနီဖာမြို့ကြက်ချီနေဌာနချုပ်ကနေ VOA သတင်းတော့လီဆာစတိုင်းသတင်းပေးပို့ထားတာကိုကိုငိမ့်ညံကပြောပြပါမယ်
။ဂီနီဆီရာလီယွန်နဲ့လိုင်ဘေးရီးယားနိုင်ငံကအီဘိုလာကူးစက်ခံရတဲ့နေရာတွေမှာကြက်ချီနေစေတနာဝန်ထမ်း1500ကျော်အကူအညီပေးနေပါတယ်။အဲ့ဒီစေတနာဝန်ထမ်းအမျိုးသားနဲ့အမျိုးသမီးတွေဟာအီဘိုလာပိုးကိုရှေ့တန်းကနေရင်ဆိုင်ဖြေရှင်းနေကြပါတယ်လို့နိုင်ငံတကာကြက်ချီနေအဖွဲ့ကြီးရဲ့အထွေထွေအတင်းရေးမှူး LHGSC ကပြောပါတယ်။သူတို့အခုလိုလုတ်ကင်နေတာတွေအတွက်လေးစားပါတယ်လို့သူကပြောပါတယ်။သူ့ရဲ့လက်တလောဂီနီနဲ့ဆီရီယာလီယွန်ခီးစဉ်ဟာဒီစေတနာဝန်ထမ်းတွေကိုအားပေးဖို့အဓိကဖြစ်တဲ့ဒီလိုကြောက်စရာကောင်းတဲ့ယောဂပိုးကိုရင်ဆိုင်နေတဲ့တတိရှိတဲ့အမျိုးသားနဲ့အမျိုးသမီးတွေကိုသူတို့တွေကြီးပဲမဟုတ်ဘူးဆိုတာပြကျင်တာလဲပါပါတယ်လို့ပြောပါတယ
် I don't know how I would look like if 6 months after Ebola then I come to say thank you
ခင်ဗျားတို့အသက်ကိုရင်ပြီးဒီယောဂပိုးနဲ့တိုက်ခိုက်နေကြမှာကျွန်တော်သားဂျနီဘာကရုံးခန်းထဲမှာတစ်ချိန်လုံးထိုင်နေခဲ့ရင်ပြီးတော့ဒီယောဂပိုးရော့ပါသွားတဲ့6လကြာလောက်မှခင်ဗျားတို့စီလာပြီးကျေးဇူးတင်ပါတယ်လို့လာပြောရင်ကျွန်တော်မျက်နှာကိုဘယ်လိုထားရမှန်းတော့သိမှမထင်ပါဘူး
တကယ်ပါလုံးမှာရှိတဲ့ကြက်ချီနီအဖွဲ့တွေဟာအီဘိုလာပိုးကိုအဆုံးသတ်သွားအောင်ကြိုးပမ်းနေကြပါတယ်လို့အတွင်းရေးမှူးဆီဒ်ကပြောပါတယ်နိုင်ငံတကာဝန်ထမ်း130လောက်ဟာလည်းအီဘိုလာရောဂါနဲ့ပတ်သက်ပြီးဝိုင်းဝန်းလှုပ်ဆောင်နေကြပါတယ်အဲ့ဒီအပြင်နိုင်ငံ18နိုင်ငံကစေတနာဝန်ထမ်းတွေကလည်းပါဝင်ကူညီနေကြပါတယ်လို့သူကပြောပါတယ်ဒီစေတနာဝန်ထမ်းတွေမှာဆိုရင်အီဘိုလာနဲ့ပတ်သက်ပြီးအတွေ့အကြုံရှိတဲ့အိမ်နီးချင်းနိုင်ငံတွေဖြစ်တဲ့ Ivory Coast, Rwanda, Uganda နဲ့ကွန်ဂိုနိုင်ငံကစေတနာဝန်ထမ်းတွေလည်းပါဝင်ပါတယ
် And I think that showed a very strong sense of solidarity
thatအခုလိုကူညီတဲ့အတွက်ကျွန်တော်တို့တွေစုစုစည်းစည်းနဲ့ဒီယောဂါကိုတိုက်နေပါတယ်ဆိုတာမြင်နိုင်ပါတယ် ကျွမ်းကျင်မှုဟာလည်းအရင်မြစ်တစ်ခုပါပဲ။အီဘိုလာပိုးကူးစက်နိုင်တဲ့နေရာမှာလှုပ်ပူးတဲ့အတွေ့အကြုံဆိုတာအဖိုးတန်ပါတယ်။ဒီလိုပတ်ဝန်းကျင်မှာလှုပ်ပူးတဲ့အတွေ့အကြုံ၊သင်ငန်းစာတွေကိုယူလာတာလည်းအဖိုးတန်ပါတယ်။နောက်ပြီးဒီရောဂါကိုဆက်လက်ရင်ဆိုင်ဖြေရှင်းဖို့အတွက်ငွေကြေးနဲ့အခြေခံအဆောက်အအုံတွေလည်းအရန်ကိုလိုအပ်နေပါတယ
်။အီဘိုလာရောဂါကြောင့်လူ1000ကျော်သေဆုံးခဲ့ရပေမဲ့နိုင်ငံပေါင်းစုံကလူတွေနဲ့အစိုးရတွေရဲ့တက်တက်ကြွကြွကူညီမှုတွေကြောင့်ဒီရောဂါကိုနှိမ်နှင်းနိုင်မယ်လို့သူမျှော်လင့်နေကြောင်းပြောပါတယ်။ဒါပေမဲ့အဲ့ဒီလိုမနှိမ်နှင်းနိုင်ရင်လာပေါင်းများစွာကြာနိုင်ပြီးလူအသက်ပေါင်းများစွာလည်းရင်းနှီးရလိမ့်မယ်လို့သူကမှတ်ချက်ပေးခဲ့ပါတယ
်။ While we are very happy with what is being done, we are always asking ourselves if it is enough. Probably not. It's not enough because you know we need to keep on going to scale to reach almost everybody.
ကျွန်တော်တို့အခုလုပ်ခဲ့တာတွေအတွက်ဝမ်းသာပေမဲ့ကျွန်တော်တို့ဒီလိုမျိုးလုပ်တာဟာလုံလောက်ပြီလားဆိုပြီးကိုယ့်ဘာသာကိုအမြင်မင်းနေပါတယ်မလုံလောက်သေးဘူးလို့ပဲဖြေရပါမယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဟာအားလုံးစီကိုတက်ရောက်ဖို့လှုပ်ဆောင်ရပါမယ်ဒီလိုအခြေအနေမျိုးကိုတပိုင်းတစ်ပြက်ဖြေရှင်းလို့မရနိုင်ပါဘူး50ရာခိုင်နှုန်း80ရာခိုင်နှုန်း80ရာခိုင်နှုန်းဆိုတာတော့ကြေနပ်စရာမကောင်းပါဘူးကျွန်တော်တို့ဟာနောက်ဆုံးတရားရဂိုင်းတို့အထိလုံနိုင်မှအပြောင်းလဲကိုမြင်ရမှာပါ
။ဒါကြောင့်အီဘိုလာနဲ့ပတ်သက်ပြီးအမြဲတမ်းသတိထားဖို့ကိုလည်းအထွေထွေအတွင်းရေးမှူးကအလေးနက်ထားပြောခဲ့ပါဗျ။အရင်တုန်းကလိုဒီယောဂပိုးကူးစက်မှုရော့ကျသွားတဲ့အခါကျေနပ်မနေတဲ့ဘိုးကိုလည်းသတိပေးခဲ့ပါဗျ။ဒါမျိုးလို့ရင်နောက်ဆိုယောဂပိုးကိုလင်းလင်းမြန်မြန်တုံ့ပြန်လှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့ပြောပါဗျ။အီဘိုလာပိုးလုံးဝချုပ်ငိမ့်သွားတဲ့အထိဒီယောဂပိုးကိုတိုက်ဖို့လှုပ်ဆောင်ရမယ်လို့ပြောသွားပါဗျခင်ဗျာ။
ကိုညင်းညံပြောပြခဲ့တာပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဒီကနေ့ည9:09 အထိမကြာခင် VOA ရအစီအစဉ်တွေတင်ဆက်တဲ့အခါမြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်တက်ကြီးစကားအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာမကြခင်မှာအစီအစဉ်လေးပြီးဆုံးတော့မှာပါအခုတော့သတင်းညွှန်ချက်ကိုမအေးတန်နာကျော်ကတင်ပြပါမယ
်အီရန်နိုင်ငံမြောက်ပိုင်းမှာတည်ရှိတဲ့ဗျူဟာကျရေကာတာကြီးတစ်ခုနောက်မှာအစ္စလာမစ်နိုင်ငံတော်ရှေသွေးကျော်တွေနဲ့ကတ်စ်နဲ့အီရတ်တပ်ဖွဲ့ဝင်တွေဒီကနေ့ပဲတိုက်ပွဲဖြစ်ပွားခဲ့ပါတယ်ကတ်စ်တပ်ဖွဲ့တွေကရှေသွေးကျော်တွေပေါ်မှာအသာစီးရနေတယ်လို့သတင်းရရှိပါတယ်စနေနေ့တော့ဒီလအစောပိုင်းနေ့ကဆေးသေးကြွားတွေထိမ့်ချုပ်ထားတဲ့မိုဆယ်ရေကာတာကိုပြန်သိမ်းယူဖို့တိုက်ခိုက်နေတဲ့ကတ်စ်နဲ့အီရတ်တပ်ဖွဲ့တွေနဲ့အမေရိကန်စစ်လေယာဉ်တွေကလေကြောင်းကနေပြီးတော့ကူညီပြီးတော့ပစ်ခတ်ပေးခဲ့ပါတယ်။ယူကရိန်းနိုင်ငံကစစ်တမ်းတင်နေတဲ့အရှေ့ပိုင်းဒေသမှာတနင်္ဂနွေနေ့ကတော့ MiG-29 ယူကရိန်းတိုက်လေယာဉ်ကိုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပစ်ချခဲ့ပါတယ်။လေယာဉ်မှူးကတော့အဲ့ဒီလေရင်နဲ့အတူပါမသွားဘဲနဲ့ခုံဆင်းနိုင်ခဲ့တာမလို့သူ့ကိုလူဟန်စ်ဒေသမှာတွားပြီးတော့ကယ်တင်ခဲ့ရတယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရသူကဆိုပါတယ်။အာရှဒေသတစ်လွှားကကက်သလစ်ခရစ်ယာန်ဘုန်းတော်ကြီးတွေအနေနဲ့မတူကွဲပြားတဲ့ယဉ်ကျေးမှုတွေကလူတွေရဲ့အသံတွေကိုကြားအောင်နားထောင်ကြဖို့ပြီးတော့ကိုဖာကိုလည်းကက်သလစ်ဘာသာဝင်ပိသားအောင်ကျင့်ကြံကြဖို့ပုပ်ယဟန်မင်းကြီးဖရန်စစ်ကတိုက်တွန်းသွားပါတယ်။တောင်ကိုရီးယားနိုင်ငံမြောက်ချွန်ချွန်ပြည်နယ်ကဟာမီမာဒဒမ် Holy Ground တင်ဆိုင်မြေမှာဒီကနေ့ပဲဘုန်းတော်ကြီးအပါ60နှစ်တွေ့ဆုံတော့ပုပ်ယဟန်မင်းကြီးဖရန်စစ်ကအခုလိုမျိုးတိုက်တွန်းသွားခဲ့တာဖြစ်ပါတယ်။ဟောင်ကောင်ကငွေကြေးစည်းကွက်ကိုပိတ်ဆို့ဆန္ဒပြဖို့ချိန်ချောက်ခဲ့တဲ့ဒီမိုကရေစီရေးဆန္ဒပြသူတွေကိုတံပြန်ဆန္ဒပြတဲ့လူထောင်ပေါင်းများစွာဟာဒီကနေ့ဇူဝေးဆန္ဒပြခဲ့ပါတယ်။ဗြိတိန်ကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်မှာနိုင်ငံရေးအပြောင်းအလဲတွေတောင်းဆိုနေတာနဲ့ပတ်သက်ပြီးတော့အခုလိုမျိုးသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမအေးတန်နာကျော်ကြေညာခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ်။ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိတိုင်းနိုမီတာ16.25ရူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးပါ။နောက်ထပ်2:00ကြာမှကျွန်တော်တို့ပြန်ဆောင်ရအောင်လားခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.